ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သွေးကြွတွေကအတေကန်ကားဘုံခွဲပြီးတဲ့နောက်အစိုးရရှုံးတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝင်ကြီးတူအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူအရတား10ဦးလောက်လည်းသေယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့အရေးပေါ်ဝန်ဆောင်မှုကအနာပိုင်တွေကပြောပါတယ်။ဝင်းကြီးဌာနနှစ်ခုရှိရာအဆောက်အအုံဝင်းရဲ့ခေတ္တကားမှာအတေကန်ကားဘုံခွဲသမားကဖောက်ခွဲပြီးတဲ့နောက်တိုက်ခိုက်မှုတွေစခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အဆောက်အအုံဝင်းရဲ့အဓိကဂိတ်တစ်ခုကိုကားဘုံဖောက်ခွဲပြီးတဲ့နောက်အစွန်းရဝါဒီတွေကတိုက်ခိုက်ရေးရိုင်ဖယ်တွေနဲ့အဆောက်အအုံတွေကိုပြစ်ခတ်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်ခဲ့ကြတယ်လို့တိုက်ခိုက်မှုအတွင်းအသက်ရှင်လွတ်မြောက်လာသူအလို့အကိုင်းနဲ့ပြန်လည်တိဆောက်ရေးဝင်းကြီးဌာနရဲ့ညွှန်ကြားမှုချုပ်အာမက်မိုဟာမက်အီမန်က VOA ဆိုမာလီဌာနကိုပြောပါတယ်။အလုသမားတချို့ကိုတရားခံအဖြစ်ဖမ်းဖို့တိုက်ခိုက်သူတွေကအဆောက်အုံတွေကိုထိုးဖောက်ဝင်ရောက်ခဲ့ကြပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းပစ်ခတ်ခဲ့ကြတယ်လို့အီမန်ကပြောပါတယ်။လွတ်တော်မှမိုဟာမက်အဗ်ဒူလာဟီအာမက်ကတော့ပောက်ကွဲမှုကြောင့်သူ့ကားတောင်လွင့်ဆင်သွားမလို့ဖြစ်ခဲ့ရတဲ့အကြောင်းအစိုးရယူနီဖောင်းတွေဝတ်ထားတဲ့တနတ်သမားအနည်းဆုံး၄ယောက်လောက်ကအဆောက်အုံတွေကိုထိုးဖောက်ဝင်ရောက်လာတဲ့အကြောင်းပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲအဲရှာဘတ်စစ်သွေးကြအဖွဲ့ကကြေညာထားပါတယ်။